မြန်မာပါဝင်အရှေ့တောင်အာရှနိုင်ငံတွေမှာအစိုးရတွေနဲ့အဖွဲ့အစည်းတချို့ဟာအင်တာနက်အွန်လိုင်းနည်းပညာတွေကိုအသုံးချပြီးအတိုက်ခံတွေကိုစောင့်ကြည့်ထိန်းချုပ်တာအနောက်အရှက်ပြူတာတွေပို့ပြီးတွင်တွင်ကျကျတွေ့လာနေရတဲ့အကြောင်းကုလသမဂ္ဂကတတိပေးထုတ်ပြန်လိုက်ပါတယ်အရှေ့တောင်အာရှဒေသမှာနည်းပညာတိုးတက်မှုနဲ့အတူတဘာရဲကြုံရတဲ့လူအခွင့်အရေးချိုးဖောက်မှုတွေအကြောင်းအစီရင်ခံစာတစ်စောင်ကိုလူအခွင့်အရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရဲ့ပြောခွင့်ရရာဘီနာရှန်ဒါစနီကဒီကနေ့ထုတ်ပြန်ရမှာအခုလိုထောက်ပြထားတာပါအင်တာနက်အသုံးပြုမှုတွေတွင်ကျယ်လာပြီးအွန်လိုင်းဒီဂျစ်တယ်နည်းပညာတွေတိုးတက်လာတာနဲ့အမျှဘယ်တော့မှမရှိဘူးတဲ့အခွင့်အလန်းတွေပေါ်ပေါက်လာခဲ့သလိုတစ်ချိန်တည်းမှာလည်းဒီလိုနည်းပညာတွေကိုသုံးပြီးအစိုးရရောအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကရောသူတို့ရဲ့အတိုက်အခံတွေနဲ့ပြိုင်ပွက်တွေကိုပြစ်မှတ်ထားစောင့်ကြည့်ထောက်လှမ်းတာအနောက်ရှက်ပေးတာအမုန်းတရားပြန်ပွားစေမဲ့ပြောဆိုရေးသားမှုတွေဖြန့်ဝေတာဒီမိုကရေစီအုပ်ချုပ်ရေးအားနည်းအောင်လုပ်တာတွေလည်းရှိနေတယ်လို့အစိုးရခန်းစားကထောက်ပြပါတယ်။မြန်မာနိုင်ငံနဲ့ပတ်သက်လို့ကတော့2018ခုနှစ်2018နဲ့2019ခုနှစ်တွေအတွင်းအွန်လိုင်းလူမှုကွန်ရက်တွေပေါ်မှာရိုဟင်ဂျာမွတ်စလင်တွေကိုပြစ်မှတ်ထားတဲ့အမုန်းတရားဖြန့်ဝေမှုတွေအများအပြားရှိခဲ့တဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာသီးခြားလွတ်လပ်တဲ့အချက်လက်ရှာဖွေစုံစမ်းမှုအဖွဲ့ WIWM ရဲ့အစိုးရခန်းစားတွေကိုကိုးကားဖော်ပြထားပါတယ်။အထူးသဖြင့် Facebook လူမှုကွန်ရက်ပေါ်မှာရိုဟင်ဂျာမွတ်စလင်တွေအပေါ်တိုက်ခတ်မှုတွေဖြစ်စေတဲ့အမုန်းတရားဖြန့်ဝေမှုတွေကို Facebook Community ကထိထိရောက်ရောက်ကင်တွယ်ဖို့ပြက်ကွက်ခဲ့တဲ့အကြောင်းလည်းဖော်ပြထားပါတယ်။ဒါ့အပြင်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုကတ်သတ်ဖို့နဲ့သတင်းအချက်အလက်တွေကိုပိတ်ပင်ဟန်တားဖို့အတွက်အာဏာပိုင်တွေဟာပြီးခဲ့တဲ့နှစ်အနည်းငယ်အတွင်းအင်တာနက် live ဖျက်ချတာတွေလည်းလုပ်ခဲ့တယ်လို့အစိုးရခန်းစားရဲမှာထောက်ပြထားပါတယ်ရှင်။